English American Saigon da ma Myanmar နိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့ walk back ဖြစ်ပါတယ်စာလုံးပေါင်းက walk walk ကလမ်းလျှောက်တာ back back ကအနောက်ဖြစ်ပြီးစကားစုတစ်ခုနဲ့တိုက်ရိုက်အဓိပ္ပာယ်ကနောက်ပြန်လမ်းလျှောက်တာဒါမှမဟုတ်နောက်ဆုတ်တဲ့ခြေလမ်းဖြစ်ပါတယ်ဒီတော့ရင် idiom အဓိပ္ပာယ်ကရှင်းပါတယ်နောက်ကိုပြန်ဆုတ်လျှောက်တယ်ဆိုကြဲကူကတခုခုကိုလှုပ်ပြီးပြောပြီးပြန်ရုပ်သိမ်းတာဖြစ်ပါတယ်ဒီလိုမျိုးအဓိပ္ပာယ်နဲ့ပြောခဲ့တာမဟုတ်ဘူးကိုယ်စကားလွန်ထားတာကိုပြန်ဘွားခတ်တဲ့သဘောမျိုးဖြစ်ပါတယ်ဒီအုံကို Helsinki မှာ American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ Russia က American သမ္မတရွေးကောက်ပွဲကြောင်းဝင်ဆက်ဖက်ကြောင်းဝင်ဆက်ဖက်ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးဌာနတွေကသုံးသပ်ထုတ်ပြန်တာကိုသမ္မတ Trump ကအဲ့ဒီတုန်းကပူတင်ဘက်ကလိုက်ပြီးမဖြစ်နိုင်ဘူးလို့ပြောခဲ့ပြီးတဲ့နောက်သူအမေရိကန်ကိုပြန်ရောက်တဲ့အခါမှာသတင်းမီဒီယာရောလွှတ်တော်အမတ်တွေကပါဝိုင်းပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတဲ့အတွက်နောက်တနေ့မှပဲ Trump ကသူဆိုလိုတာကတော့အဲ့လိုမဟုတ်ဘူးဖြစ်နိုင်ပါတယ်လို့ပြောခဲ့တာလို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်း John Kerry က Trump ပြောပြီးသားကိုပြန်ရောက်သိမ်းတာသူတစ်ဆက်ကမှမယုံဘူးဆိုပြီးသတင်းမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့် The Hill သတင်းစာမှာ Kerry on Trump's Russia response I don't buy his walk back for one second ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ The spokesperson walked back his comments about the peace dealရင်းကြင်းသဘောတူညီမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့ကောက်ချက်ချပြောချမှုတွေကိုပြောခွင့်ရကပြောင်းရုပ်သိမ်းလိုက်တယ်လို့ဒီပေရပါလေခုဆက်လက်တင်ပြပေးမှာကတော့ soft sport ဖြစ်ပါတယ်စာလုံးပေါင်းက soft soft ကပြောတာနူးညံ့တာ sport sport ကနေရာဖြစ်ပြီးစကားစုနဲ့တိုက်ရိုက်ဒီပေကနူးညံ့နဲ့ပြောတဲ့နေရာနူးညံ့နဲ့ပြောတဲ့အကွက်တကွက်ဖြစ်ပါတယ်ဒီတော့ရဲ့ idiom အဓိပ္ပာယ်ကတော့အသေးတနည်းမှရှိနေတဲ့ကျင်နာမှုဖြစ်ပါတယ်။ပစ္စည်းတစ်ခုဒါမှမဟုတ်လူတူဦးကိုသဘောကျတယ်၊ကြိုက်တယ်၊ချစ်တယ်၊နှစ်သက်တယ်၊မျက်နှာသာပြတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့ကိုသမ္မတ Trump ကမကြသေးမီကသမ္မတ Putin နဲ့တွေ့ဆုံခြင်းသူ့ဘက်လိုက်ပြောခဲ့တဲ့အတွက်ကြောင့် New York သတင်းစာကြီးက Why Trump has such a soft spot for Russia?Russia ဘော Trump ကကျင်နာမှုပြနေရတဲ့အကြောင်းရင်းတွေဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီလိုနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။ Grandma has a soft spot for her first granddaughter. အဖွားကသူ့ပထမဦးဆုံးမိမလေးကိုတိတ်ချစ်တာပဲလို့ဒီပေရပါတယ်။ခုနောက်ဆုံးတင်ပြပေးမှာကတော့ flip flop ဖြစ်ပါတယ်။စာလုံးပေါင်းက flip flip ကလှန်လိုက်တာFLOP flop ကလှန်လိုက်တာပြန်ကျလာတာဖြစ်ပါတယ်။လွယ်လွယ်နဲ့ပြောရရင်တော့ဟိုဘက်လှန်လိုက်ဒီဘက်လှန်လိုက်ဖြစ်ပါတယ်။ idiom ဆိုတဲ့တော့ white ဒီဘက်ကတော့ခုတစ်မျိုးနောက်တစ်မျိုးပြောတာမျိုးဖြစ်ပါတယ်။ဒီအုံကိုသမ္မတ Trump က Helsinki မှာ Russia သမ္မတ Putin နဲ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ American သမ္မတရွေးကောက်ပွဲမှာ Russia ရဲ့ဂျောင်းဝင်ဆွဲဖက်မှုနဲ့ပတ်သက်လို့သတင်းတောက်တွေမီးတုံးကဆွဲဖက်တယ်လို့သူထင်တဲ့အကြောင်းပြောကြားခဲ့ပြီးမြင်လို့လေဝါရှင်တန်ပြန်ရောက်ပြီးဝေပြင်းပြင်းထန်ထန်ဝေဖန်ခံရတဲ့အခါမှာတော့သူပြောခဲ့တဲ့ဟာတကယ်ဆိုဆက်ဖက်တာဖြစ်တယ်။အရင်ကစကားမှားပြီးတုံ့ပြန်တာဖြစ်တယ်လို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့် Financial Times သတင်းစာကြီးက Donald Trump flip-flops on Russia election meddling ရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်ဆက်ဖက်မှုနဲ့ပတ်သက်လို့ Donald Trump ကခုတစ်မျိုးနောက်တစ်မျိုးပြောနေတယ်ဆိုပြီးတော့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်။Since the party candidate flip-flops, voters said they would not trust him. Party ကိုယ်စားလောင်းကခုတမျိုးနောက်တမျိုးပြောတတ်တဲ့အတွက်ကြောင့်မဲဆန္ဒရှင်တွေကသူ့ကိုယုံကြည်လို့မရဘူးလို့ပြောကြတယ်လို့အဓိပ္ပာယ်ရပါတယ်။ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့ walk back, soft spot, flip-flops ဖြစ်ကြပါတယ်။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။